အခုဆက်လက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေနဲ့နိုင်ငံတကာဆောင်းပါးတွေကိုတင်ပြပါမယ်။အရင်ဦးဆုံးကရင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုတင်ပြပါမယ်။ကရင်မြို့သားအစီယုံထိန်းထုတ်ရာညောင်လေးပင်ခိုင်မြို့မှာမြို့နယ်ထဲမှာရှိတဲ့မုံမြို့ကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်မှုလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ကျေးရွာပေါင်း90ကျော်ကဒေသခံ6800ကျော်ဟာဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့ KNU ကရင်မြို့သားအစီယုံကသတင်းထုတ်ပြန်ခဲ့ပါတယ်ဒီသတင်းကို VOA သတင်းတောက်မတ်အေးအေးမာကပြောပြမှာပါခင်ဗျာ
ကရင်မြို့သားအစီယုံထိန်းချုပ်ရာညောင်လေးပင်ခရိုင်မုံမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မြို့သားလွတ်မြောက်ရေးတပ်တွေဟာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီရဲ့တပ်စခန်းတွေကိုသိမ်းယူပြီးနေမြေရှင်းလင်းရေးလုပ်ခဲ့ပါတယ်ဒီတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုလေကြောင်းတိုက်ခတ်မှုအချိန်ပေါင်းများစွာလုပ်တဲ့အတွက်ကြီးရွာတွေကဒေသခံ 6,800 ကျော်ဟာထွက်ပြေးနေရတယ်ဆိုပြီး KNU ကဒီဇင်ဘာလ9ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။ဒီလိုကရင်လူမှုတွေကိုပစ်မှတ်ထားတိုက်ခိုက်တဲ့အတွက် KNU ကဝန်ထုတ်ဝန်ပိုးဖြစ်အောင်လှုံ့ဆော်တာဖြစ်တယ်ဆိုပြီးကရင်မျိုးသားအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလေးစီကအခုလိုပြောပါတယ်။
ဟိုရေလောက်ရကကျွန်တော်တို့ကပီပီကြီးနဲ့ပြန်ပြီးတော့ငါပေါ်တော့ဟိုတိုင်းမှုကြောက်ပြန်လောက်တဲ့သဘောနဲ့ဖြစ်တယ်လို့ဒီလိုတော့ကိုယ်ကကျွန်တော်တို့ပေါ်လွှဲချနိုင်တယ်ပြောချင်တာကလူတို့ကိုကျွန်တော်တို့ကပြန်ပြီးတော့ဟိုထောက်ပံ့ကူညီမှုတွေလုပ်ပြရမယ်ဆိုတဲ့နေထားမှုဖြစ်အောင်ဒီလိုလုပ်ချင်တဲ့သဘောလည်းဖြစ်ပါလိမ့်ခင်ဗျကျွန်တော်တို့မှာကလောလောဆယ်မှာသူရဲ့အင်အားကနေပြည်တော်ရှိခုဆိုတာမရှိတော့တဲ့အခါကျတော့ဒီလေကြောင်းပစ်ကုန်နဲ့လက်ငယ်ပစ်ကုန်ပေါ့နော်အဲ့ဒီဟာတွေကကျွန်တော်ပစ်ကပ်ဖြစ်တဲ့ပုံမှာဟိုလေငါတော့သရမင်းများတော့ဥစ္စာပေါ့နော်တိုက်ခိုက်နေလို့လောက်နေတာပေါ့
မုံမြို့နယ်တဲကရေလဲကြေးရွာအတွင်းမှာရှိတဲ့ဖျားချောင်းတစ်ချောင်းနဲ့နေအိမ်တွေလည်းပျက်စီးသွားပြီးလူမှုတွေအဲ့ချိန်မှာထွက်ပြေးချိန်မရအောင်လေကြောင်းတိုက်ခတ်မှုတွေလုပ်ခဲ့တယ်လို့လည်းကရင်ငင်းညာရဲ့အထောက်အကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကလည်းပြောပါတယ်
ကျွန်မတို့နိုင်နေလို့ရတယ်လို့ဆိုလိုအကြီးဆုံးကိုပြည်တယ်လို့ဆိုရင်အဲ့လိုမင်းနဲ့ချင်းနိုင်လို့ကျွန်တော်ဆော့ဆော့ပြီးအဲ့လိုငါကပြည်တယ်ဟာမျိုးဆိုတော့ပြောရတယ်ဒီချင်းချင်းအေးရအေးဟိုအေးရအေးနေအချိန်ကိုပြန်လုပ်ချင်းပေါ့နောက်ကျတော့ဒီအဲ့လိုမျိုးဟာရဟိုအန်ဒီရင်းများတယ်ဒါဖုန်းကြီးကျောင်းကြီးလည်းပြန်လာပြီးတွေ့ရတယ်ဒီဆမာအဲ့လိုမျိုးဟာဖုန်းကြောင်းမကြီးအဲ့ဒီတော့ကျွန်တော်ဆိုရင်အဲ့ဒီတော့ပုံကြောင်းတော့လက်နေကြည့်ချတော့ပုံတော့ဒီဘက်ကိုပြန်လာပါလေတိုင်လာတော့ပေါ့
အရက်သားပြည်သူလူထုတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့လေချောင်းတိုက်ခိုက်မှုတွေကြောင့်မုံမြို့ပေါ်ရက်ွက်တွေနဲ့အနီးအနားမှာရှိတဲ့ကျေးရွာပေါင်း95ရွာကတောင်းတဲ့ချီရှိတဲ့ပြည်သူလူထုတွေဟာအသက်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပြီး KNU ကစည်ရင်ကောက်ခံထားတဲ့ကျေးရွာပေါင်း85ရွာကထွက်ပြေးနေရတဲ့ပြည်သူလူထုပေါင်းကတော့68,403 ခုရှိတယ်ဆိုပြီး KNU ကသတင်းထုတ်ပြန်ခဲ့ပါတယ်။အခုဆိုရင်စစ်ပေးဆောင်ပြည်သူတွေအတွက်အစားအသောက်တွေ၊နေစရာတွေ၊စီးပွားတွေအရေးပေါ်လိုအပ်နေတယ်လို့လည်းကရင်လူ့အခွင့်အရေးအဖွဲ့အစည်းတွေကပြောဆိုခဲ့ပါတယ်ရှင်။
VOA သတင်းတော့မှအေးအေးမှပြောပြသွားတော့ပါခင်ဗျာ။